ပတ်စဉ်တင်ဆက်နေကြကဏ္ဍတစ်ခုဖြစ်တဲ့ကျမရေးစီစဉ်ကိုနားဆင်ရပါမယ်။ကိုသားညုံကစီစဉ်တင်ဆက်ထားပါတယ်ရှင်။
သတိထားမိတာတခုရှိပါမယ်ဒါကတော့ဒီငယ်ပေါင်းလို့ခေါ်တဲ့တက်တန်းရှိရှိနေလာတဲ့လင်းများစုံတွဲတွေမှာအသက်ကြီးလာလို့တဦးကွယ်လို့လို့ရှိရင်နောက်တဦးလည်းမကြာမီမှာဆက်ပြီးတော့ကွယ်လွန်တတ်တာပါဒါကြောင့်မလို့အသက်ကြီးတဲ့စုံတွဲတွေမှာတဦးကျမ်းမာရေးနဲ့ခြားတဦးရဲ့ကျမ်းမာရေးဆက်ဆက်မှုရှိနေတယ်လို့ယူဆကြပါတယ်လက်ထပ်ထားတဲ့အကျဉ်လင်းများစုံတွဲဟာတက်တန်းကြကြအတူနေထိုင်နိုင်လေးလေးနှစ်ဦးစလုံးဟာကျမ်းမာရေးကောင်းကောင်းမွန်မွန်နဲ့အသက်ရှိရှိနေနိုင်လေးလေးပဲဆိုတာကိုလူလူကျမ်းမာရေးသူတည်တည်တွေဟာနှစ်တော်ကြာကလေးကသတိထားမိပါတယ်။ဒီလိုမျိုးကျင်လင်များဘွားကြောင့်ရတဲ့အကျိုးအခွင့်အလမ်းမျိုးဟာအမျိုးသမီးတွေထက်အမျိုးသားတွေမှာပိုလို့ဖြစ်လေရှိတာကြောင့်အသက်ကြီးလို့အိမ်တော်ဘက်တစ်ခုဖြစ်ရင်ပိုပြီးတော့ထိခိုက်လွယ်တာအမျိုးသားတွေဖြစ်တယ်လို့ခန့်မှန်းတွက်ဆထားပါတယ်။ခင်မုန်းဖြစ်သူကွယ်လွန်သွားတဲ့အမျိုးသမီးတွေဟာသူတို့ရဲ့ဘဝဆက်ပြီးတော့အသက်ရှင်ရပ်တည်နိုင်စွမ်းရှိပေမဲ့လို့ဇနီးဖြစ်သူတွေဆုံးရှုံးသွားတဲ့အမျိုးသားမုတ်ဆိုးဘူတွေဟာအလှည့်များဆိုလိုပဲကျမ်းမာရေးကြဆင်းချိုးရင်းလာလေရှိတယ်လို့Bangladesh Nangan Independent Takaduga Dr. Umar Rahman ga pyo ba de
because it's the women who maintain the social network and once they lose their spouses through divorce or through widowhood they basically
inong kwe twa de amyo da rui da ma mho zani phit tu tei song twa de mo so bo yauk ja rui ha lu mu ye cha ma yin ne be ma po lo thi kai khan sa le shi ba de lu mu long ngan rui ne be rui ma amyo thami rui ga adika lo phit ni le do a ri song twa ma amyo thami ma shi do ye amyo da ga lu mu bwa song shong twa de lo ba beအခုလိုအိမ်တော်ကွဲသွားတဲ့ဒါမှမဟုတ်ဇနီးသေးဆုံးသွားတဲ့မုတ်ဆိုးဘူတွေဟာဟဲလဲမချက်မပြုတ်ထက်အိမ်တော်တန်ရှင်းမှုထိမ့်သိမ့်မှုလည်းမလုပ်တတ်မိတ်ဆွေအပေါင်းအသင်းတွေနဲ့ပေါင်းသင်းဆက်ဆံရေးလူမှုရေးတွေလည်းမလုပ်တတ်နဲ့သူတို့မှာမိမမရှိတော့ရင်အခြေခံအားဖြင့်အားလုံးဆုံးရှုံးသွားတယ်လို့ပါပဲ
အခုလိုအခြေအနေမျိုးကိုဒီအိမ်တော်စုတစ်ခုမှာအမျိုးသားတွေကအသုံးစိတ်ကင်ပြီးတော့ထိန်းချုပ်လေးရှိတဲ့လူဖွဲ့စည်းမျိုးတိုင်းပြည်မျိုးမှတော့တွေ့ရတယ်လို့ဒေါက်တာရာမန်ကပြောပါတယ်အထူးသဖြင့်ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံလိုမျိုးတတိယနိုင်ငံတွေကိုသူကဆုလို့ပါတယ်ဒလမျိုးစနီးခင်မွန်လင်မယားစုံတွဲနှစ်ဦးစလုံးတဦးနဲ့တဦးတည်နေတာကိုလေ့လာပြီးတော့ကလေးရှိတဲ့အခြေအနေကြောင့်ရောမိဘတွေအသက်ရှင်ကြမှာရေးမှာဘလောက်အကျုံးဝင်မလဲဆိုတာကိုသူတို့လေ့လာပြန်ပါတယ်ကလေးအများကြီးယူထားတာဟာအခုလိုဒီစနီးခင်မွန်လင်မယားတွေအတွက်ဘလောက်ထိတာသွားသလဲဒီမိဘဖြစ်သူတွေအသက်ရှင်ကြမှာရေးအတွက်ဘလောက်တက်ရောက်မှုရှိသလဲဒါတွေကိုလည်းဒေါက်တာရာမန်ကလေ့လာခဲ့ပါတယ်အထူးသဖြင့်ဆိုရင်တော့တားယောက်ျားလေးနဲ့သမီးမိန်းကလေးတွေရှိတဲ့မိသားစုတွေမှာမိဘတွေရဲ့အသက်ရှင်ကြမ်းကြမ်းမှာနေထိုင်နိုင်မှုကိုသူကစူးစမ်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကျေးရွာတော်များများကအိမ်တော်စုပေါင်း800လောက်ကိုသူကစူးစမ်းလေ့လာခဲ့ပါတယ်။မိသားစုတွေရဲ့ကြွယ်ဝချမ်းသာမှုမိသားစုစနစ်တည်ဆောက်မှုနဲ့ကျမရဲ့အခြေအနေတွေကိုလည်းသူကအချက်လက်တွေပြုစုပါတယ်။သူ့ရဲ့မူလအကဲဖြတ်ချက်ကတော့တားယောက်ျားလေးတွေကိုအလေးပေးတဲ့လူဖွဲ့စည်းအတွက်မှကလေးငယ်ယောက်ျားလေးရှိမှုဟာမိဘတွေအသက်ကြီးလာလို့ရှိရင်ကျမရဲ့အတွက်ပိုပြီးတော့အရေးပါတယ်ဆိုတာပါ။ဒါပေမဲ့လည်းအံ့ဩစရာပါပဲ။သူ့ရဲ့တွေးရှိချက်ကတလွဲဖြစ်သွားပါတယ်။အသက်ကြီးတဲ့ဖခင်ဖြစ်သူတွေအတွက်တော့သားသမီးတွေကအခရာမကြပါဘူးတဲ့
In old age what do you need you need money and you need someone to take care of you Now in that society the men control the money till they die
အသက်ကြီးလာရင်ခမရဘာလိုအပ်မလဲခမရငွေကြေးလိုအပ်မယ်ခမရကိုပြည့်စုံစောင့်ရှောက်ဖို့တစုံတဦးလိုအပ်ပါမယ်အဲ့ဒါလို့လူဖွဲ့စည်းမျိုးတွေမှာကအမျိုးသားတွေကသူတို့သေတဲ့အထိအိမ်သုံးစည်ငွေကြေးတွေကိုချုပ်ကင်ထားပါတယ်သူတို့အနေနဲ့လယ်မြေတွေကိုပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားလေတော့သူတို့ကိုဘယ်သူကမှငွေကြေးပေးစရာမလိုပါဘူး။ဒီယောက်ျားတွေဟာရေဘူးအားဖြင့်ဆိုရင်သူတို့မိမတွေထက်အသက်10နှစ်လောက်ပိုရှည်ရှည်နေရပါတယ်။ပြုစုစောင့်ရှောက်ဖို့သူတို့မိမတွေကလည်းအသက်ရှည်လေတော့ကျန်းမာရေးပိုကောင်းလေပေါ့ဗျာ။ဒါကြောင့်ဒီလိုလူဖွဲ့စည်းကအသက်ကြီးတဲ့အမျိုးသားတွေအတွက်တော့သူတို့ကလေးတွေကအဓိကမကြလာပါဘူး
။ဒါပေမဲ့လို့သမီးမိန်းကလေးရှိတာဟာမိခင်တွေအဖို့တော့ပိုပြီးတော့အသက်ရှည်ကျန်းမာစေတယ်လို့ဒေါက်တာရာမန်ကစူးစမ်းမိပါတယ်။သူတို့အတွက်တော့တားယောက်ျားလေးရှိတာမျိုးဟာအရေးမပါပါဘူး။ရှင်းပါတယ်ဒါကတော့အသက်ကြီးတဲ့မိခင်ဖြစ်သူအသက်ရှည်ကျမဖို့အတွက်သမီးရှိတာကပို့ပြီးတော့စိတ်ချရစီပါလေလို့ဆိုတာပါဒါပေမဲ့လည်းသားယောက်ျားလေးကြောင့်ရလို့တော့မိဘတွေအသက်ရှည်ကျမလာစီတာမျိုးကိုတော့သူ့ရဲ့လိလာချက်မှာမတွေ့ခဲ့ရပါဘူးသားယောက်ျားလေးဟာမိဘတွေအတွက်ပို့ပြီးတော့အားထားရတယ်ဆိုတဲ့ delivery ရှိတဲ့ဒီလိုမျိုးလူဖွဲ့စည်းတွေမျိုးမှာအခုတွေ့ရှိမှုဟာအထူးဆန်းတော့ဖြစ်စရာပါပညာတတ်သမီးမိန်းကလေးတွေဟာမိခင်တွေအတွက်ပို့ပြီးတော့အရေးပါနေတယ်လို့ဒေါက်တာရာမန်ကပြောပါတယ
် And what was even more surprising probably the most surprising thing in our studies was educated daughters seem to matter a lot
ကျွန်တော်တို့လေ့လာချက်မှာအတော်လေးအားအသင့်စရာကောင်းတာကတော့ပညာတတ်တဲ့သမီးမိန်းကလေးတွေကပို့ပြီးအရေးပါပါတယ်အနည်းဆုံးကျောင်း6နှစ်လောက်နေခဲ့ဘူးတဲ့သမီးရှိတဲ့ အသက်60အထက်အမျိုးသမီးကြီးတွေဟာဒီလောက်ပညာရှိတဲ့သမီးမရှိကြတဲ့အခြားအမျိုးသမီးတွေနဲ့စာရင်၃ဆလောက်ကိုပို့ပြီးတော့ကျန်းမာရေးကောင်းမွန်တာတွေ့ရပါတယ
်။ဒါဟာပညာတတ်မိန်းကလေးတွေနဲ့ပတ်သက်လို့ပို့ပြီးတော့စဉ်းစားစရာစွန့်နှစ်စရာတွေရှိလာလိမ့်မယ်လို့ဒေါက်တာရမန်ကပြောသွားပါတယ်။ဒေါက်တာရမဟာအခုရဲ့တွေ့ရှိချက်တွေကိုအမေရိကန်လူမှုကျန်းမာရေးအဖွဲ့ကြီးရဲ့အခုပတ်နှစ်ပတ်လည်အစည်းအဝေးကြီးမှာတင်ပြဆွေးနွေးသွားတာဖြစ်ပါတယ်ခင်ဗျာ။သတို့ရှင်အားလုံးကျန်းမာရှင်လန်းကြပါစေခင်ဗျာ။ကျွန်တော်တားညို့ပ
ါ။ကိုတားညို့စီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဒီစီစဉ်ကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ www.voanews.com/bamis မှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်။